တပတ်လောက်အကြာအင်းအားအလုံးရင်းနဲ့ထိုးစစ်ဆင်မှုကြောင့်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်က KIO အခြေပြုရာ .968 လို့ခေါ်တဲ့ line pound စခန်းနဲ့စခန်းငယ်6ခုတို့ကိုမြန်မာတပ်မတော်ကနေမနေ့ညပိုင်းကသိမ်းပိုက်နိုင်ခဲ့တယ်လို့မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲကြောင့် line pound စခန်းဝင်းကျင်မှာရှိတဲ့ဇိုင်းအောင်စစ်ဆောင်စခန်းအတွင်းလက်နက်ကြီးကြီးတွေကျလို့စခန်းနေဒုက္ခသည် 2600 ကျော်ဟာတရုတ်နယ်စပ်နီးမှာတင်းရှောင်နေရတယ်လို့လည်းစခန်းကော်မတီတွေကပြောပါတယ်။ဒီအခြေအနေကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောင်နိုင်ကွဲအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဘက်မှာရှိတဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့အခြေပြုရာ line phone တောင်ကုန်းသက်စခန်းကိုမြန်မာတပ်မတော်ရဲ့ပြင်းထန်တဲ့ထိုးစစ်ကြောင့်မနေ့ညနေပိုင်းမှာ KIA တပ်ကနေစုခွာခဲ့ရတယ်လို့ KIU စစ်ဘက်ခေါင်းဆောင်ဗိုလ်မှူးကြီးစော်ကန်ကအတည်ပြုပြောဆိုပါတယ်
။အဲ့ဒါတော့အတည်ပြုလို့ရမှာတနေ့9နာရီလောက်ကအဲ့ဆိုပြလိုက်တယ်လို့တော့ဒီနေရာတော့ဆောက်ဆောင်နေကြပဲဒီလက်နက်ကြီးညနာရီရဲ့နောက်ပြီးတော့ဒီအတွဲလက်ကြီးရဲ့ဒုံးကြီးရဲ့တော့အဲ့ဒါကိုအဓိကအုံးကြတယ်
မြကြီးနားပေါ်မှာကာလာရှိပက်ခွန်မိုင်ကွာမှာရှိတဲ့ KIA တပ်မဟာငါလက်အောက်ခံတိုင်ရင်သုံးဌာနချုပ်ရှိရာ .68 ကိုလိုင်ဖောင်စကန်းကိုတိမ်ပရရှိရေးအတွက်ဒီဇင်ဘာ23ရက်နေ့ကစပြီးတပ်မတော်စစ်ကြောင်းကနေ၄ကြောင်းခြေလျင်အမြောက်တင်ကားလက်နေကြီးပြည့်ကူရယူပြီးထိုးစစ်ဆင်ခဲ့ရမှာမရိညာနေ9နာရီကျော်မှာအဓိကခန်းစစ်ကုန်းနဲ့စကန်းငယ်6ခုကိုတိမ်ပရရှိတယ်လို့တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲအတွင်းနှစ်ဖက်ထိခိုက်မှုအခြေအနေကိုတော့ထုတ်ပြန်တာမျိုးတော့မရှိသေးပါဘူးအခုလိုလိုင်ဖောင်စကန်းကိုထိုးစစ်ဆင်ရမှာအနီးအနားမှာရှိတဲ့ဆိုင်းအောင်စစ်ဆောင်စခန်းတွေလက်နက်ကြီးကြီးတွေကြားရောက်ခဲ့လို့စခန်းနေဒုက္ခသည် 2600 ကျော်ဟာတရုတ်နယ်စပ်နီးမှာတင်းရှောင်နေရတယ်လို့စခန်းကော်မတီဝင်တူကပြောပါတယ
်။ကျန်လူနေအိမ်ကမီတာ900ဘယ်ပတ်ဝန်းကျင်လေးမှာကြာပေါ့၃လုံးလုံးတော့ရှိရကြ။ကျွန်တော်အဲတန်ကြာလို့ခုကျုံးနဲ့လည်းစပ်ရှင်းရှင်းကောင်းပေါ်မှာပဲဘလုံးစုနေရကြ။တရုတ်နယ်စပ်မှာခုမနေ့ကတန်ကြာလို့ခဏလေးရှောင်နေတယ်။ဘာ2600တော့ခုလိုမှချင်နေထိုင်ကကျွန်တော်ကအခမလေးရှောင်နေရတယ်ဆိုရင်တော့မှပဲတန်းတဲ့နေရသေးတယ်ကျွန်တော်ကမိပါလေးပါလေးဟိုအမကြည့်တဲ့အခါကျတော့ဒီတိုင်းနေမှုဆိုပဲဒီတိုင်းနေရသေးတယ်လို့ဆရာ
လက်ရှိစစ်ဆောင်ဒုက္ခသည်တွေဟာတရုတ်မြန်မာနယ်စပ်မြန်မာဘက်ချမ်းမှာပဲတောင်းတင်နေပြီးတရုတ်နိုင်ငံကစစ်တပ်တွေအနေနဲ့စစ်ပြေးဒုက္ခသည်တွေဝင်မလာနိုင်အောင်ဟန်တာထားတယ်လို့အဆိုပါစခန်းကော်မတီကပြောပါတယ်လိုင်ဖောင်သက်စကန်နီးမှာမကားရစစ်ဆောင်စခန်းဆိုင်အောင်စစ်ဆောင်စခန်းမိုင်တန်6ဖရဲခေါ်မိုင်တန်9နဲ့မိုင်တန်10စတဲ့စစ်ဆောင်စခန်းတွေတည်ရှိနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ16ရက်နေ့က KIU ခိုင်မာတပ်ဆွဲထားတဲ့ကီတုံစခန်းပါဝင်ကာကင်းစခန်းတွေကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်သိမ်းပိုက်နိုင်ခဲ့ပါတယ် KIU ကချင်းလွတ်လပ်ရေးဖွဲ့နဲ့မြန်မာစိုးရတို့ဟာ1996ခုနှစ်မှာအပြစ်ခတ်ရစဲရေးသဘောတူလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပေမဲ့2023ခုနှစ်ကနေအခုထိစစ်ရေးသိမ်းမှနေပြီးတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့် KIU ထိန်းချုပ်ရာဒေသနဲ့တရုတ်နယ်စပ်တွေမှာစစ်ပြေးသိမ်းရှောင်တဲ့ဒုက္ခသည်9000ကျော်ရှိနေတယ်လို့ကချင်ကယ်ဆယ်ရေးကော်မတီတွေကနေထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲတိုင်းဒေသလက်နက်ကိုင်ဖွဲ့၄ဖွဲ့နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ကြားတရုတ်နယ်စပ်မှာတွေ့ဆုံဆွေးနွေးဖို့အစီအစဉ်ရှိနေတယ်လို့လည်းသတင်းတွေပေါ်ထွက်နေပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ငင်းချမ်းရေးနဲ့တွေ့ဆုံဆွေးနွေးရေးမှာခက်သွေးစေနိုင်တယ်လို့ကချင်ငင်းချမ်းရေးကျိုးတော်ဆောင်ဦးဆောင်အောင်ကသူ့အမြင်ကိုခုလိုပြောပါတယ်
။ဒီဘက်ကသူ့စစ်ချင်းတယ်ဆိုတာကငင်းချမ်းရေးကိုချစ်ချစ်နေတာနဲ့အတူဖြစ်ပါတယ်။အဲဒါကြောင့်သူ့စစ်ချင်းကတစ်ဖက်မှာကြီးညာနေတဲ့အချိန်မှာဆိုရင်ငင်းချမ်းရေးဆက်ကိုသွားဖို့အတွက်ဆိုရင်တော်တော်လေးသဘောထားကြည့်ပြီးမှအားဆိုင်မှာပဲရမယ်နေသားမျိုးရှိပါတယ်။အရင်တော့လိုအပေါ်စီးညွန်းနဲ့တော့တိတ်ရလောက်တော့
လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်ခေါ်တိုင်းဒေသလက်နက်ကိုင်ဖွဲ့၄ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲလဲဖြစ်ပါတယ်ခင်ဗျာ